COVID-19 ရောဂါကူးစက်မှုနှုန်းပိုမိုများဆန်တဲ့ coronavirus visa မျိုးကွဲတချို့ကိုမြန်မာနိုင်ငံမှာတွေ့ရှိထားတာကြောင့်တကြောပြန်ကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ COVID ကရောဂါကူးစက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဧပြီလနှောင်းပိုင်းကစလို့ molecule နည်းပညာနဲ့တက်ခွဲစစ်ဆေးရမှာ coronavirus မျိုးဗီဇာခွဲ၅ခုထဲကအနည်းဆုံး၃ခုကိုမြန်မာနိုင်ငံမှာတွေ့ရှိထားကြောင်းစေတုသေနာဦးစီးဌာနကသုတေသီတွေကဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြတာပါယောဂကူးစက်နှုန်း10%လောက်ပုံမြန်နိုင်တဲ့မျိုးဗီဇာခွဲအမျိုးအစားအသစ်ကိုလည်းပြည်ပကနေမြန်မာနိုင်ငံကိုပြန်လာသူ9ယောက်ထံကတွေ့ရှိထားတာကြောင့်တကြောပြန်ကူးစက်မဲ့အန္တရာယ်ကိုသတိထားဖို့လိုတယ်လို့လည်းစေတုတင်နာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမြတ်ထွန်းညွန့်ကပြောပါတယ်
အရင်က local transmission အနေနဲ့ဒီပြည်တွင်းမှာကကူးစက်မှုဖြစ်ခဲ့တယ်ဆိုပေမဲ့တကယ်တကယ်မဖြစ်အောင်သူတို့ထိ ंछ ုပ်နိုင်တယ်လို့ယူဆပါတယ်အခုလိုမျိုးအခုအချိန်တွေမှာဆိုတော့ G64 အမျိုးသားတွေလည်းတစ်ကမ္ဘာလုံးတိုက်တာနဲ့တော်တော်လေးဖြစ်လာများလာပြီ။နောက်ပိုင်းယူထားတဲ့တစ်ခွက်နမူနာတွေမှာအဲ့လိုတွေ့လာတဲ့အကြောင်းမလို့အကြိမ်နဲ့ကျွန်တော်တို့ဒီဒီဒွင်းကိုဝင်လာတဲ့ကိစ္စတွေကိုအကြောင်းကြောင့်မထိနိုင်ခဲ့လို့ရှိရင်ကျွန်တော်တို့ COVID ဒုတိယ line ဖြစ်နိုင်ကြတာအတော်လေးကိုကြီးမားနေတဲ့ဒီချက်ကိုပြည်သူလူထုတွေအနေနဲ့အားလုံးအနေနဲ့အထူးသတိပြုဖို့လိုပါတယ်ဆိုတဲ့ဟာလေးကိုကျွန်တော်တို့ဒီဟို module နည်းပညာပေါ့နော်။အဲ့ဒီဟာလေးပြီးတော့သိရှိခြင်းအပြင်ကျွန်တော်သိရှိနိုင်ပါတယ်
ယောဂကူးစက်မှုအန္တရာယ်ရှိနေစေဖြစ်တာကြောင့်ကာယယောဂကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စီမင်းတွေကိုလိုက်နာဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာ COVID-19 ယောဂကြောင့်သေဆုံးသူ6ဦးအပါအဝင်တက်ခွဲအတီးပြူလူနာ400လောက်ရှိနေပြီးယောဂဘူကင်းစင်သူ300ကျော်ရှိတယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ယောဂအခြေအနေဆိုလာတဲ့အရေးပေါ်လူနာတွေက10ဦးကိုတော့သွေးရည်ကြီးကုထုံးနဲ့ကုသနိုင်ခဲ့ပြီးအဲ့ဒီထဲမှာနာတာရှည်ယောဂသည်တွေအပါအဝင်ကိုဝင်ကအစိပ်ပိုင်းအစားထိုးထားတဲ့လူနာတွေလည်းပါဝင်ချောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးပညာရှင်တွေကပြောဆိုခဲ့ကြပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကင်းစင်သွားတဲ့လူနာတွေစီကသွေးရည်ကြီးကိုအလှူခံပြီးတော့ယောဂကုသရေးမှာအသုံးပြုဖို့ရည်ရွယ်ထားတယ်လို့လည်းသွေးရည်ကြီးကုထုံးနဲ့ကုသရေးအကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်သူသွေးယောဂပညာဌာနကအငြိမ်းစားဌာနမှူးပမောက္ခဒေါက်တာရီမရာကပြောပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံတဲ့လူယောဂါပြင်းထန်သည်ဖြစ်စေမပြင်းထန်သည်ဖြစ်စေသူတို့ရဲ့သွေးရည်ကြီးကိုကျွန်တော်တို့တိုင်းကြည့်တယ်တိုင်းကြည့်လို့ဒီသွေးရည်ကြီးဟာကျွန်တော်တို့ကဒီပฏิဖြစ်စီပမာဏမြင်ရတဲ့ဆိုရင်သူတို့အလှူခံမှာပေါ့နော်သူတို့အလှူခံပြီးတော့မှကျွန်တော်တို့ကတိန်းထားမယ်เนาะကျွန်တော်တို့တိန်းထားလို့ရတယ်เนาะ minus ဘယ်လောက်လဲ20မှာလာသူတို့တိန်းထားတယ်တိန်းထားတယ်ဆိုတစ်နှစ်တိတိတိန်းထားလို့ရတယ်အခုတော့မလို့သေးမတော်တဆများပြုံးကတဲ့များလူနာ9ယောက်10ယောက်ယောက်20ယောက်လာလို့ရှင်သုံးဖို့အဆင်သင့်ဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒါကိုပြင်ဆင်ထားစီတယ်တင်ဆင်ထားကြတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေကိုအရေးပေါ်ကုသနေတစ်ခုအဖြစ်ယောဂဘူကင်းစင်သွားသူတွေရဲ့သွေးရည်ကြီးကုထုံးနဲ့နိုင်ငံတော်တော်များများမှာဆန်သက်ကုသနေကြတာပါဒါပေမဲ့လည်းအရေးပေါ်သွေးရည်ကြီးကုထုံးအသုံးပြုမှုကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ကိုယ်ကျေးရေးဌာန FDA ကစိုင်းငံ့ဖို့ညွှန်ကြားလိုက်ကြောင်းလည်းမနေ့တုန်းကပဲ New York Times သတင်းစာကအစစ်မြစ်အရာရှိတချို့ကိုကိုးကားဖော်ပြခဲ့တာပါအမေရိကန်ကူးစက်ရောဂါထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောင်ချီအပါအဝင်ဆေးပညာရှင်တချို့ကတော့သွေးရည်ကြီးကုထုံးဟာထိရောက်မှုသိမ့်မရှိဘူးဆိုပြီးယူဆထားကြောင်းလည်းသတင်းမှာဖော်ပြထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်